မြန်မာနိုင်ငံမှာကျင်းပနေတဲ့ရှီတောင်အာရှစီဂိမ်းအားကစားပြိုင်ပွဲဒီအမျိုးသားဘောလုံးပွဲမှာထိုင်းသင်းကအနိုင်ရပြီးတော့ရွှေတစိအဆူရရှိသွားပါတယ်။ဒီဇင်ဘာ22ရက်နေ့ကရှင်ပြိုင်ခဲ့တဲ့အားကစားပြိုင်ပွဲတွေမှာလည်းအင်းရှင်မြန်မာနိုင်ငံကတိုက်ကွန်ဒိုရိုးရလီနောက်မွေလက်ဝိစတာတွေမှာရွှေတစိတွေထက်ရခဲ့ပြီးတော့ပြိုင်ပွဲမှာရွှေတစိ80ကျော်ရရှိထားပြီးဒုတိယနေရာကိုရောက်လာပါတယ်။စီဂိမ်းပြိုင်ပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့တော့ကိုရန်နိုင်ကစူးစီးတင်ပြပေးပါမယ်ရှင်။
28ချိန်မြောက်စီဂိမ်းပြိုင်ပွဲအမျိုးသားဘောလုံးဖိုင်နယ်မှာရွှေတစိလူခဲ့တာကတော့အင်ရှင်မြန်မာအသင်းနဲ့အတူတအုပ်စုတဲ့ကြာခဲ့တဲ့ထိုင်းနဲ့အင်ဒိုနီးရှားအသင်းတို့ပါနေပြည်တော်ကဇေယျသီရီကွင်းမှာစနေနေ့ကကစားခဲ့တာမှာထိုင်းကအင်ဒိုနီးရှားကိုတကိုးကိုမရှိနဲ့နိုင်ပြီးတော့ရွှေတစိရသွားပါတယ်အုပ်စုပွဲမှာတုန်းကလို့ဂိုးမပြတ်ခဲ့ပေမဲ့လည်းထိုင်းအသင်းဟာထိုက်ထိုက်တန်းအနိုင်ရသွားတာဖြစ်တယ်လို့အောက်စားကလောင်ရှင်ဦးမြတ်သက်ကပြောပါတယ
်အင်ဒိုကတော့ကျွန်တော်တို့ဗမာကိုနိုင်ပြီးတက်သွားလို့ဒါမမသူချေစွာကစိတ်အကောင်းကြီးပေါ့အော်ဒီပွဲမှာလဲကျွန်တော်ကြည့်ရတဲ့လောက်ကတော့ထိုင်းကပဲစာကြီးရကစားသွားတာဟိုဘလုံးပိုင်ဆိုင်မှုကအစားထိုးပေါက်တိုက်ဆင်စင်မှုအပိုင်းအကုန်လုံးထိုင်းကလာပါတယ်ဟိုတကယ်လဲနိုင်တဲ့ပါလေရတာတော့သူကတကူလဲရသွားတာဗောလေဘိုလ်လူဝဲဆိုတော့လဲထိန်းကစားသွားတာဟိုဟို U23 ဆိုရင်မဲ့သူအသင်းကြီးလိုပဲခေါင်းအေးတယ်ဗောထိုင်းလူကြီးအသင်းလိုပဲဒီကလေးတွေကဒီဘောမှာမြေပေါ်မှာကစားတာတော့မလေသူတို့မတုံ့လောက်ပါဘူးတည်ငြိမ်ငြိမ်နဲ့ကစားသွားတယ်အဲ့တခုတော့ဒီကလေးတွေကိုကျွန်တော်ချီးကျူးပါတယ်နောက်တော့အရာမောင်းနေကောင်းနေဗျခန္ဓာကိုယ်တိဆောက်ပုံနေတာထိုင်းအမျိုးသမီးစင်းရောတကယ်ဥရောပသင်နေလို့ပဲ
စောပိုင်းမှာတော့ကမြန်မာဘောလုံးပရိသတ်တွေဟာဖိုင်နယ်ကိုအကြီးအကျယ်အားပေးဖို့အိမ်မက်မက်ခဲ့ကြပေမဲ့မြန်မာ U23 အမျိုးသားအသင်းအုပ်စုမှာပြုတ်သွားတာကြောင့်နေပြည်တော်ဇေယျသီရိကွင်းမှာကစားတဲ့ဖိုင်နယ်ပွဲကိုပရိသတ် 3,000 ကျော်ပဲကွင်းမှာကြီးခဲ့ကြပါတယ်အုပ်စုမှာတော့ကမြန်မာအသင်းဟာထိုင်းနဲ့တကိုးစီတီးကစားနိုင်ခဲ့ပေမဲ့အင်ဒိုနီးရှားကိုရှုံးပြီးတော့ထွက်လိုက်ရတာဖြစ်ပါတယ်လွန်ခဲ့တဲ့44နှစ်မြန်မာနိုင်ငံမှာနောက်ဆုံးကျင်းပခဲ့တဲ့ကျွန်းဆွယ်အားကစားပြိုင်ပွဲမှာတော့ကမြန်မာနိုင်ငံကဘောလုံးမှာရွှေတစ်စိတ်ရခဲ့တာပါအခုဒီချိန်မှာလည်းအင်ရှင်အဖြစ်နဲ့အကောင်းဆုံးအခွင့်အရေးရှိခဲ့ပေမဲ့အုပ်စုကပြုတ်ပြီးတအုပ်စုတွေကြားခဲ့တဲ့အသင်းတွေဖိုင်နယ်မှာကစားကြတာကိုစိတ်ထဲမှာဘယ်လိုဖြစ်မိလဲဆိုတာကိုတော့ဆရာဦးမြတ်သက်က
စိတ်ထဲကတော့စိတ်မကောင်းဘူးပေါ့စိတ်မကောင်းဘူးဆိုရင်မလဲမမကန်ကန်သုံးသပ်မယ်ဆိုရင်ရှည်စွားမိုင်းမှာအားနည်းတယ်ဗျအင်ဒိုနီးရှားနဲ့ပွဲမှာဒေးလီ11မှာဆရာဦးမောင်ကြီးလေဝိဇင်ဟောင်းလေသူပြောသွားတာသူကတော့တော်တော်ပြတ်တာပြောသွားတာဒီကလေးတွေကံလို့ကိုဖြစ်နေတယ်ဗျအဲ့တော့ဒါပေမဲ့ဆရာဦးမောင်ကြီးသုံးသတယ်လို့ပဲဟိုငါးလက်ကဘောလုံးလို့ပြီးရောဆိုပြီးတော့တန်နေတဲ့ကစားကွက်မျိုးကစားကွက်ရဲ့လို့လည်းမမေရမရှိဘူ
းစောပိုင်းမှာကစားခဲ့တဲ့တတိယနေရာလူပွဲမှာတော့စင်ကာပူက2017ချန်ပီယံမလေးရှားကို2-0နဲ့နိုင်ပြီးတော့တတိယရသွားပါတယ်ပြိုင်ပွဲပိတ်ပွဲအခမ်းအနားမတိုင်ခင်တရက်အလိုဒီဇင်ဘာ22ရက်နေ့ကပြိုင်ပွဲတွေမှာတော့အင်ရှင်မြန်မာနိုင်ငံကလည်းရွှေတစိ14ခုထပ်ယူနိုင်ခဲ့ပါတယ်တိုက်ကွန်ဒိုမျိုးသား46ကီလိုတန်းမှာမြန်မာကနွေးနွေးကရွှေတစိရခဲ့တဲ့အတွက်တိုက်ကွန်ဒိုအဖွဲ့ကမျှော်မှန်းထားတဲ့အတိုင်းပြိုင်ပွဲမှာစုစုပေါင်းရွှေတစိ4ခုယူပေးနိုင်ခဲ့တယ်လို့မြန်မာတိုက်ကွန်ဒိုနီးပြဦးကျော်တန်းဦးကပြောပါတယ်ရိုးရလေးပြိုင်ပွဲအယောက်20မီတာ2000မှာအမျိုးသမီးဘက်မှာမြန်မာကရွှေတစိရခဲ့ပေမဲ့လည်းအမျိုးသားဘက်မှာတော့ထိုင်းကပထမရပြီးတော့မြန်မာကဒုတိယပဲရခဲ့ပါတယ်ဒါပေမဲ့အမျိုးသားအမျိုးသမီးအယောက်20မီတာ2000မှာမြန်မာကရွှေတစိယူပေးနိုင်ခဲ့ပါတယ်ဒါအပြင်ရိုးရာမွေးလက်ဝဲပြိုင်ပွဲတွေမှာလည်းမြန်မာကလာရင်မေမောင်တူးနဲ့ထွန်းထွန်းမင်းတို့ကရွှေ3ခုအောင်မြင်ဝင်း Grace နဲ့တူစာဟန်တို့ကငွေ3ခုနဲ့ဇင်မာခိုင်ကကြေးတစ်ခုရခဲ့ပါတယ်ဂျူဒိုပြိုင်ပွဲမှာလည်းမြန်မာကဇင်လင်းအောင်အေးအောင်နဲ့ရန်တိုင်းဆိုးတို့ကရွှေစိတ်3ခုကမ်ဘိုပြိုင်ပွဲအမျိုးသားအမျိုးသမီး2ယောက်တွဲမှာမြန်မာကစိုင်းသာထက်အောင်နဲ့ရင်မြင့်ဦးတို့ကရွှေစိတ်တစ်ခုနဲ့ASEAN အသင်းလိုက် chess အမြန်ထိုးမှာမြန်မာအမျိုးသမီးအသင်းကရွှေတစိတ်တစ်ခုရခဲ့သလိုအမျိုးသမီး10မီတာဒိုင်ဗင်မှာစောလာနန္ဒာနဲ့နေဂျီစုစုလက်တို့ကငွေတစိတ်ယူပေးနိုင်ခဲ့ပါတယ်။ဒီဇင်ဘာ21ရက်နေ့ထိစုစုပေါင်းစုတစိတ်အရေးအတွက်ဆင်းမှာထိုင်းကရွှေ100ငွေ94ကျေး80နဲ့ပထမမြန်မာကရွှေ84ငွေ61ကျေး85နဲ့ဒုတိယဗီယက်နမ်ကရွှေ83ငွေ85ကျေး86နဲ့တတိယနေရာမှာရှိပြီးတော့အင်ဒိုနီးရှားကရွှေ64မလေးရှားကရွှေ43စင်ကာပူကရွှေ34ခုရထားပါတယ်။အခုလိုမြန်မာနိုင်ငံကပြိုင်ပွဲမှာဒုတိယနေရာကရပ်တည်နေနိုင်တာကိုဂုဏ်ယူတယ်လို့လည်းဆရာမြတ်သက်ကပြောပါတယ
်။တရားတော့ဂုဏ်ယူရမှာပေါ့ကိုတိုင်းပြည်မှာလုပ်တယ်ကျွန်တော်တို့ကစားသမားလေးတွေခက်ခဲမျိုးမျိုးကြာရွှေသိန်း80ကျော်စုခုတယ်။မျှော်မှန်းတယ်လို့တော့နိုင်ငံလိုက်ပထမမရဘူး။သို့တော့အစားသမားတယောက်ဆိုတာဟိုသွေးချွေးအများကြီးရင်းပြီးတော့မှစွန့်လွတ်မှုတွေအများကြီးလုပ်ပြီးတော့မှအစားသမားတယောက်ဖြစ်တာလေအဲ့ဒီအစားသမားတယောက်အနေနဲ့ရွှေရဖို့ဆိုတာတော့အမှန်တန်ကိုခက်ခဲတဲ့ကိစ္စပါဒီအတွက်ကတော့ကျွန်တော်အစားသမားလေးတွေကိုလည်းအများကြီးချီးကျူးတယ်သူတို့ကိုယ်စားဂုဏ်နဲ့ဂုဏ်ယူတယ်နောက်ဘာပဲပြောနေနေပေါ့လေအစားမှာတာဝန်ရှိတဲ့လူတွေအနေနဲ့လည်းဒီလိုရွှေ80ကျော်ရတဲ့အထိဆောင်ရွက်ပေးနိုင်တဲ့အတွက်ဒါသူတို့ကိုလည်းကျွန်တော်တို့ချီးကျူးရမှာပဲတခုပဲ2015စင်ကာပူစီးကိန်းမှာလည်းဒီအောင်မြင်မှုတဲ့ တန်းတူမဟုတ်တော့ဒီအောင်မြင်မှုရဲ့တဝက်ရရင်ကိုဒါကျွန်တော်ဝင်လာမှာပ
ါဘောလီဘောပြိုင်ပွဲမှာတော့ထိုင်းနိုင်ငံကအမျိုးသားမာယော့အမျိုးသမီးဘာဘာရှူတစိတ်တွေရခဲ့သလိုဖူဆယ်ဘောလုံးပြိုင်ပွဲမှာလည်းထိုင်းကအမျိုးသားမာယော့အမျိုးသမီးဘာဘာရှူတစိတ်တွေရသွားတာကြောင့်ဘောလုံးပွဲတွေဘက်မှာထိုင်းကပြိုင်ပွဲအလုံးမှာပိုဆွဲသွားခဲ့တာဖြစ်ပါတယ်။ဇပွဲတင်တင်းနစ်ပြိုင်ပွဲတဦးချင်းမှာတော့စင်ကိုကအမျိုးသားမာယော့အမျိုးသမီးဘာဘာအနိုင်ရသွားခဲ့ပါတယ်။ဒီကနေ့ပြိုင်ပွဲနောက်ဆုံးနေ့မှာတော့ပိုက်ကျော်ချင်ဘောလူပွဲတွေနဲ့ဒိုင်းမင်းပြိုင်ပွဲတွေကိုကျင်းပသွားမှာဖြစ်ပြီးတော့ညနေပိုင်းမှာတော့28ကြိမ်မြောက်ပိတ်ပွဲအခမ်းအနားကိုနေပြီးတော့ဝနသိတိအားကစားကွန်ကြီးမှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ။